苏啊，先生伊个啦，你看见嘞，介绍的资源好宝。第二嘛，人家也第苗票，第个钱币呢，那西北，第一看见嘞，路啊，老太太好朋友，苗票啊，个钱币呢，哦，西北个只有第三币呢，啊，拢宝了，第大的老苗苗嘛，第二排第毛老宝路第二币呢，罗嘛。那第单人单位也第人家一个呢，第个咯。哦，别人人家一个咯，别人人家呢，啊，你不得比咯，你单单一个人力量呢，五毛钱呢，你表表对吧？第二呢，不得比，所以啊，不如偏心呢，都在乎老年人呢，偏心呢，碰到慢也难办咯。
单单来那个，来那个一代呢，旅游，那个人家我要拉不住啦，不他妈生气。哎，不他妈我生你的啊，就那 UMC 啊咯，所以为 UMC 人家我的木些些老兵来也没，所以还是。แล้วดาวรอจริงๆซุนนี่ยะละตอไม่ทั่วได้อูแล้วอาลุคมันเนี่ยก็ดีนี่แท้มาทุเล่มเลยคมันยะแล้วบาเว่ผิดๆตัวก็หญ่อเล่นเจ็ดชื่อไหนดาวปัตตนาโหเหมียวไว้9พ้วนเนี่ยปัตตนาเว้ยแล้วเหมียวไว้9พ้วนเนี่ยปัตตนาอ่ะจนเราตัวอายีจี้บาอายีจี้ล่ะแล้วซอดีเหมียวไว้9พ้วนที่ตายแล้วเล่นนักไก่เอียนอาสุเนี่ยมาเล่นนักไก่เอียน85เนี่ย80เนี่ยนูชื่อแล้วดีมาผิดนี่ล่ะบาผิดนี่แล้วซออสู้อ่ะแล้วตะเผชิญด้วยมั้ยจริงญาท่าเลยဟုတ်ကဲ့လည်းခုနှစ်ဖွဲ့ရလဲဒီတောင်သူဖွဲ့ပြီးရကမှာ FMPCC ပေါ့ဒီခုနှစ်ဖွဲ့အနေနဲ့ဘယ်နဲ့ဆွေးနွေးမယ်ဆိုတာဖြစ်အဲ့ချိန်မှာကျွန်တော်အနေနဲ့ကတော့နှစ်ဖက်စလုံးအလျှော်တင်လှုပ်လိုက်ဖို့လိုရတာအခု Bellerin ထိုးသေးတယ်လေးဖွဲ့အရင်ဆုံးတွေ့ဆုံပြီးတော့နော်ဒီ Bellerin ထိုးနိုင်တဲ့အဆင့်ကိုကျွန်တော်တို့ကကြော်လွားနိုင်အောင်ယူဆတဲ့တယ်လို့ထင
်တယ်ဒါကညမျိုးသိအောင်ဘယ်လိုမြင်ပါလဲဒီအစဝါဒေါ်ဆန်စစ်ကြီးတက်လာတဲ့အစိုးရဖွဲ့ဒါတစ်နှစ်ခွဲလောက်ပဲရှိသေးတယ်ပေါ့နော်ဒီဆိုတော့ဒီ2018ခုနှစ်မှာငင်းချင်းရဖို့ဆိုပြီးတော့သူကြေညာကြွကြော်ပြီးတော့ပြောနေတာရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့အခုလိုမျိုးဒီလိုကြွကြော်ထားပြီးဒီလိုဖြည့်ရှင်းတဲ့နေလဟာမှန်မှန်မှန်ပေါ့နော်ဒေါက်တာရမျိုးသိအမြင်လေးသိကြတယ်အဲ
ကျွန်တော်ကတော့ခုနဟိုဆရာမောင်ဆုလည်းပြောတယ်ပေါ့လေဒီကတ္တနာအင်မတားမှခြေပြန့်နေတော့ရှုထွေးတယ်နောက်ပြီးတော့ကျွန်တော်တို့ဟိုနှစ်ပေါင်းများစွာပေါ့လေဟိုအမြင့်တွယ်ပြီးတော့မဖြစ်လာတဲ့အနေအထားမျိုးရှိတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့ကဒီပြဿနာကိုချင်းကပ်ပြီးဖြေရှင်းတဲ့နေရာမှာဟိုကြေကြေပြန့်ပြန့်နေပေါ့လေအသေးစိတ်ဟိုစီမံချက်ချပြီးတော့ချင်းကပ်နိုင်ဖို့လိုအပ်တယ်လို့ကျွန်တော်ကမြင်တယ်။အဲ့ဒီလိုစဉ်းစားတဲ့နေရာမှာကျွန်တော်ကတော့ပထမဆုံးပေါ့လေယုံကြည်မှုတည်ဆောက်ဖို့ကအရေးကြီးဆုံးပဲလို့ကျွန်တော်ကမြင်တယ်။အဲ့တော့ကျွန်တော်ကတောက်လျှောက်ကျွန်တော်ရဲ့အမြင်ကတော့ဘာလဲဆိုတော့ကျွန်တော်ကအစိုးရနဲ့တပ်မတော်အနေနဲ့နော်တစ်ဖက်သက်အပြစ်ခတ်ရစေးကိုလုံးသိနေလို့ကျွန်တော်ကမြင်တယ်။အဲ့တော့တကယ်တမ်းတစ်ဖက်သားအပြစ်ခတ်ရစေးလို့သာလုံးလိုက်မယ်ဆိုရင်เนาะကျွန်တော်တို့ဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဖြစ်နေတဲ့အတိုက်ပွဲတွေကိုကျွန်တော်တို့တတ်နိုင်သမျှ short ချလိုက်နိုင်မယ်เนาะထိသိမ်းလိုက်နိုင်မယ်အဲပြီးလို့ရှိရင်အဲ့ဒီအပြစ်ခတ်ရစေးပေါ်မှာအခြေခံပြီးတော့မှနှစ်ဖက်အကြားမှာကျွန်တော်တို့ယုံကြည်မှုကိုအတိုင်းသားတစ်ခုထိကျွန်တော်တို့ဆွဲတင်နိုင်မယ်လို့ကျွန်တော်မြင်တယ်
ဒီတော့ဒီလက်ရှိအစိုးရရင်ဆိုင်နေရတဲ့ပြဿနာမှာဒီငင်းချမ်းရေးပေါ့နော်ငင်းချမ်းရေးအတွက်ကိုဆက်စပ်ဒေါက်ဆန်းစုကြည်ကိုယ်တိုင်ကလည်းဒီဟိုဟိုပြီးခဲ့တဲ့ဒါလောက်ကပဲဒီမွန်ပြည်နယ်ကတိတန့်တိချားခေါ်ပြီးတွေ့ဆုံတာရှိပါတယ်ဒီမွန်အဖွဲ့နဲ့ပေါ့နော်ဒီနိုင်ငံသားတို့အကောင်းဆုံးနဲ့ဖွဲ့နဲ့နောက်မနေ့တနေ့ကပဲဒီအာဆီယံဆက်ဆက်စစ်စေးပေါ့နော်ဆက်ပေါ့ဦးရောစစ်တို့အဖွဲ့နဲ့တွေ့ဆုံဒီလိုမျိုးတိချားစီခွဲပြီးတွေ့ဆုံနေတာကြီးနော်ဒါမျိုးတွေဆက်ပြီးတော့လုပ်ကြံကြလားဥမ္မာမဆိုအမြင်နဲ့လည်းသိပြရစေ
ကျွန်တော်တွေ့ခဲ့တဲ့ဒီဆွေးနွေးပွဲတွေ့ကြုံနေရဆိုလို့ရှိရင်တော့လုံးတက်ပါလေဒါတွေကိုကျွန်တော်တို့ကဘာခေါ်လဲဆိုရင်တော့ဆွေးနွေးပွဲတွေမှာတော့အလွတ်တဘောတွေ့ဆုံဆွေးနွေးမှုတွေလို့ခေါ်တယ်အမှန်ကတော့အဲ့ဒါမျိုးများများလုံးတက်တာအဲဒေါ်အောင်ဆန်းစုကြည်ရဲ့တယောက်တည်းကတော့တောက်လျှောက်အများကြီးတော့အချိန်ကြီးများစွာလုံးချိန်မှာလုံးတန်နေမယ်အဲဒီ NRPC မှာလုံးငင်းငင်းကောင်ချိန်မှာတာဝန်ရှိတဲ့သူအလွတ်တဘောတွေ့ဆုံမှုများများလုံးတက်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတရားဝင်ဆွေးနွေးပွဲစပွဲမှာထိုင်လိုက်ပြန်တယ်သူကကျွန်တော်တို့ကဘာတွေ့ရလဲဆိုတော့နှစ်ဖက်စလုံးကမူတွေကန်ထားတယ်နော်သူကလည်းသူ့မူကန်ထားသူ့ကိုယ့်ဘက်ကလည်းကိုယ့်မူကန်ထားတယ်အဲ့တော့မလျှော့ကြတော့ဘူးသူကလျှော့လို့မရတဲ့ခါကျတော့သူကညှိလို့မရကြတော့အဲ့တော့ကျွန်တော်တို့ကအလွတ်တဘောတွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးတော့နားလည်မှုတည်ဆောက်အောင
်ဒီဥစ္စာပြည်ရင်းငြိမ်းချမ်းရေးကြေကနာဒီကလက်ရှိဆိုရရင်ဆိုင်နေရတာပေါ့နော်ဒါနဲ့ပတ်သက်ပြီးတော့ဟိုဘယ်လိုလုပ်ရင်ကောင်းမလဲဆိုတော့ပေါ့နော်ဒီဒီအမြင်ဘေးကဆိုင်ကြည့်ပြီးတော့ဟိုမြင်တဲ့အမြင်ပေါ့နော်ဆိုတော့အဲ့လက်ရှိဆိုရရင်ဆိုင်နေရတဲ့ပြဿနာတွေထဲမှာနောက်ရှိပါသေးတယ်ဥပမာဆိုရင်ဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ဖို့ဆိုပြီးတော့ပြောနေတာလည်းရှိတယ်နောက်စီးပွားရေးကလည်းဟိုအရင်တည်းဆိုင်ပိုကျသွားတာလည်းရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ပေါ့နော်ဦးဒေါက်တာရန်နေစိန်အမြင်လေးပြောပြပေးပါဒီဒီတခြားပြဿနာပေါ့နော်ဒီကပြည်ရင်းငြိမ်းချမ်းရေးအပြင်ကြုံနေရတဲ့ဒီလက်ရှိဆိုရရင်ဆိုင်ရတဲ့ပြဿနာတွေကအဲ့ဆော့ရအချက်တွေဘယ်လိုမျိုးဖြေရှင်းတဲ့တယ်လဲ
ကျွန်တော်ကတော့ဒီကျွန်တော်တို့လက်ရှိပေါ့လေဒီဖွဲ့စည်းပုံအခြေခံဥပဒေအကျက်တဲကတော့ကျွန်တော်အမြင်ကကျွန်တော်တို့ပြဿနာအားလုံးရဲ့ ဟိုအခြေခံမယ်လို့ကျွန်တော်ကမြင်တယ်။ဥပမာကျွန်တော်တို့လက်ရှိဖြစ်နေတဲ့ဟလာဒီတိုင်းနာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဟလာဒီပြည်တွင်းငြိမ်းချမ်းရေးအကြက်တဲဖြစ်နေတာလည်းပဲတကယ်တမ်းကတော့2008ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာပဲဓာတ်ရိုက်ပတ်သက်နေတယ်လို့ကျွန်တော်မြင်တယ်။ဥပမာ2008ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့ဟလာဒီမိုကရေစီဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးဆိုတဲ့ဟလာအချက်တော်မှမဖော်ပြနိုင်ဘူးဖြစ်နေ။အဲ့ဒီအခါကျတော့ဒီဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲကိုကျွန်တော်တို့မကြော်လွှားနိုင်မင်းနဲ့တော့ဒီငင်းငင်းရေးတို့ဟလာကျွန်တော်တို့ဟိုကြံတဲ့ဒီဖွံ့ဖြိုးတိုးတက်ရေးတို့အပိုင်းတွေကိုကျွန်တော်တို့ဟိုစိတ်ကူးရင်မယ်ဆိုရင်ဒါကကျွန်တော်တို့ဟိုတဲနဲ့ဆောက်တဲ့အိမ်ပဲဖြစ်မယ်အဲ့တော့ကျွန်တော်အမြင်အားဖြင့်ဟလာကျွန်တော်တို့ငင်းငင်းရေးကိုပေါ်ဆောင်ဖို့လိုအပ်တယ်လို့တပြိုင်နက်တည်းမှာကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအကြက်တဲကိုလည်းကျွန်တော်တို့အဖြေရှာဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ
်
ကျွန်တော်ဆက်ဆက်ပြီးမြင်မိတာဆံမောင်စုကနပြောသလိုပဲကျွန်တော်တို့တိုင်းပြည်မှာဘာသာတွေ့လဲဆိုတော့အငင်းငင်းရေးလို့ပြောတဲ့အခါမှာကျွန်တော်တို့ဟာလွတ်လပ်ရေးရပြီးတဲ့အချိန်ကစပြီးတော့တကယ်အဆုံးပြပေးနိုင်မဲ့လူတွေကြားထဲမှာတော့ထိထိရောက်ရောက်အချိန်နဲ့ဆွေးနွေးတာမျိုးမတွေ့ရမတွေ့ရတော့ကိုနေတယ်အဲ့တော့တကယ်တမ်းကအခုအချိန်မှာလဲကျွန်တော်အမြင်အားဖြင့်ဟလာဟိုအစိုးရလွတ်တော်တက်မတော်တော့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းအဲ့ဒီဗက်ပေါင်းစုံရဲ့တော့ထိပ်ပိုင်းအဆုံးပြပေးနိုင်တဲ့ခေါင်းဆောင်တွေကြားမှာတော့ကျွန်တော်တို့ဟိုတွဲဆောင်ဆွေးနွေးပွဲတွေအဲ့ဒီပြေဆုံးဆွေးနွေးပွဲကနေသဘောတူညီချက်ရတဲ့အထိနော်ရည်မှန်းချက်ထားပြီးတော့တွားတဲ့လမ်းကြောင်းတွေကိုပို့ဆောင်နိုင်မှုအပိုင်းမှာလည်းလိုအပ်ချက်တွေရှိနေတယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပ်ပါတယ
်။ဟုတ်ကဲ့ပါ။ဥမ္မာမောင်ဆိုအမြင်လည်းတည်ပြရစီ။ဒါနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြန်ဖို့ပေါ့နော်။ဒီကဟိုသူအများစုကတောင်းဆိုနေကြတယ်ဒီလူလူတွေက။နောက်ပြောမလို့ဒါနဲ့တစ်ချက်တည်းပေါ့နော်။ဒီတိုင်းနိုင်ငံဒီဖွံ့ဖြိုးတိုးတက်ရေးပါပေါ့နော်။နေပြီးနည်းနည်းဆွေးနွေးပေးပါ
ကျွန်တော်တို့တိုင်းပြည်မှာလောဆယ်ဖြစ်နေတာနိုင်ငံဥစုကြီး3စုရှိတယ်လို့ကျွန်တော်တို့တွေ့တယ်။တမန်တော်နဲ့တမန်တော်ကိုထောက်ခံတဲ့ဥစုကတစုပေါ့။နော်။ဒီဒေါ်ဆန်းစုကြည်ကိုထောက်ခံတဲ့ဒီမိုကရေစီဥစုကတစုဖြစ်တယ်။နောက်တိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေတဲ့တိုင်းရင်းသားပါတီတွေဒီနေကိုထောက်ခံတဲ့ဥစုကတစုပေါ့။ပြုခါ3စုဖြစ်။ဒါကြောင့်မို့လို့ကျွန်တော်တို့တိုင်းပြည်နိုင်ငံရေးကမတည်ငြိမ်ပြဿနာများနေတာဖြစ်တော့။ဒီ3စုမှာဟိုကနီဂိုရှိတ်လုပ်နိုင်မယ့်လမ်းကြောင်းတွေခုနကျွန်တော်ပြောသလိုဒီကိုအခြေခံဥပဒေမှာပဲသွားရှိ။အဲ့တော့ခြေရန်ဥတွေနဲ့ပတ်သက်လို့ကျွန်တော်တို့ကဘယ်အောင်အလေးနဲ့စဉ်းစားကြဖို့လိုအပ်တယ်ဒီဒါဒီအဲ့ဒါကိုမဖြေရှင်းနိုင်သေးကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာမဖြေရှင်းနိုင်ဘူးဆိုတော့ရှင်းတယ်ဒါပေမဲ့အခုခက်နေတာတခုကဘာလဲဆိုတော့အားလုံးကစဉ်းစားမှုတွေကမတူကြဘူးအဲ့မတူကြတဲ့ဟာကိုမပြောင်းနိုင်ရတဲ့အခြေသေးကျွန်တော်ကဒီပြဿနာဖြစ်နေမှာပဲဒါပေမဲ့အားလုံးစိတ်ထဲမှာစွဲထားဖို့လိုတာတော့ဒီခြေခံဥပဒေဒီကျွန်တော်တို့ရဲ့ခြေခံကျွန်တော်တို့တိုင်းပြည်အကြက်တဲဒီခြေခံဥပဒေအကြက်တဲဆိုတော့စဉ်းစားထားဖို့လိုမယ်လို့တက
်ဟုတ်ကဲ့ပါအခုနောက်ဆုံးပိတ်တင်နေပေါ့နော်တစ်ပြက်ရင်းသိမ်းဟိုပြောပြပေးပါအခုခြုံပြီးတော့ပေါ့နော်အခုလက်ရှိဒီကမြန်မာနိုင်ငံခြုံတွေ့ဒီလက်ရှိအစိုးရခြုံတွေ့နေရတဲ့ပြဿနာပေါ့နော်အခုဘလို့အဖြေရှာဖို့နည်းလမ်းတွေအများကြီးပေါ့နော်ပထမဆုံးဒီကနိုင်ငံတကာဖိအားပေးနေတဲ့ကိစ္စတွေနောက်တစ်ခုကလည်းဒီမှာပြည်တွင်းမှာငြိမ်းချမ်းရေးမရှိတဲ့ကိစ္စတွေအဲ့ဒါပြန်အထည်ထဲမှာပဲပေါ့နော်တချို့ကဟိုတချို့ပါတီကြီးတွေကဟိုမကြေမနက်နဲ့ဒီကသူတို့လုပ်ရင်တော့ပို့ပြီးတော့ကောင်းမယ်ပေါ့နော်ဒီသူတို့ပြောတာကိုဒီလက်ရှိအစိုးရနားမထောင်ပေါ့နော်ဒီလိုစိတ်ဝမ်းကွဲနေတာလေနောက်ပြီးတော့ဒီတောင်းကျမ်းသူကလည်းတစ်ဖက်နောက်ပြီးတော့ချုပ်ဟိုလည်းရှိနေသေးတယ်ပေါ့နော်အထက်မှာဒီစုဟိုဟိုလူစုလူဝေးနဲ့ဒီဟောပြောပို့ပြီးတော့ဟိုနည်းနည်
းစုဘူးကျမ်းဖက်ဖို့လေ
အဲစုဘူးကျမ်းမှာတည်ငြိမ်အောင်မရှိအောင်ဖြစ်နိုင်တဲ့အနေအထားတွေပေါ့နော်ဒါရင်းနဲ့ပတ်သက်ပြီးတော့အစိုးရပေါ့နော်ခြုံငုံပြီးတော့ဒေါက်တာရန်နေသိန်းဟိုပြောပြပေးပါဒါရေးအားလုံးရဲ့ main ပေါ့နော
်ကျွန်တော်စဉ်းစားမိသလောက်ပေါ့လေကျွန်တော်တို့လက်ရှိအချိန်ကြီးမှာကျွန်တော်တို့နိုင်ငံအနေနဲ့ဒါနိုင်ငံတကာရဲ့ဖိအားပေးမှုတွေလည်းရင်ဆိုင်နေရတယ်ပြည်တွင်းမှာလည်းပဲဟလာအချက်တဲတွေရင်ဆိုင်နေရတယ်ဆိုတာဒါကတော့ဟိုမငြင်းနိုင်တဲ့အနေအထားပေါ့အဲ့တော့အဲ့ဒီအချိန်တွေမျိုးမှာကျွန်တော်အများအားဖြင့်ဟိုမှာနိုင်ငံတကာရဲ့ဖိအားတွေကိုရင်ဆိုင်နေရတဲ့အခါမှာကျွန်တော်တို့ကခုနပြောသလိုပေါ့အစိုးရအနေနဲ့ပေါ့လေနော်ဒီနိုင်ငံတကာမှာဟလာကျွန်တော်တို့တိုင်းပြည်ရဲ့ဟလာဟိုအနေအထားကိုပေါ့လေနော်ထိထိရောက်ရောက်နဲ့ကြက်ကြက်ပြန့်ပြန့်နော်ဟို lobby လုပ်ပေးနိုင်မယ်နော်အဖွဲ့အစည်းတွေနော်လူပုဂ္ဂိုလ်တွေကိုစနစ်တကျနဲ့ဟိုစုစည်းပြီးတော့ပြင်ဆင်ဖို့လိုအပ်တယ်လို့ကျွန်တော်မြင်တယ်။ဒါဒီပြဿနာတစ်ခုလည်းမဟုတ်ဘူး။ကျွန်တော်တို့ကရှေ့သွားမယ်ဟလာနှစ်ပေါင်းများစွာမှာကျွန်တော်တို့ကအချိန်မရွေးအခါမရွေးနိုင်ငံတကာနဲ့ကျွန်တော်တို့ဖြည့်ရှင်းရတဲ့အနေအထားတွေကိုကျွန်တော်တို့ကြုံပါပဲ။အဲ့ဒီအခါကျတော့အဲ့ဒီလိုအနေအထားတွေအတွက်ကျွန်တော်ဆိုလိုချင်တဲ့သဘောကတော့တကယ်ကျွမ်းကျင်တဲ့ပညာရှင်တွေဟလာနောက်ပြီးတော့တကယ်ဟိုတိုင်းပြည်နဲ့ပြည်သူလူထုအတွက်ဟိုတိုင်းနိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အကျိုးအတွက်တော့တကယ်အလုံးလုံးပေးခြင်းနဲ့တော့ပုံကူတွေဒါတွေကိုစနစ်တကျစုဆောင်းထားဖို့လိုအပ်တယ်လို့မြင်တယ်။နောက်သူတို့ကိုလည်းပဲ ဒီပုံမှန်ထိတွေ့တော့ဆက်ဆံနိုင်မှုလိုအပ်တယ်လို့မြင်တယ်။နောက်တစ်ချက်ကဒီကျွန်တော်တို့ဘာသာတွေ့လဲဆိုတော့လက်ရှိကျွန်တော်တို့နိုင်ငံရဲ့နိုင်ငံတကာမှာရှိနေတဲ့အတန်ယုံနေဟာဘာတွေလုပ်နေလဲဆိုတာကျွန်တော်လည်းသိချင်မသိ။ဥပမာဒီလက်ရှိဖြစ်နေတဲ့ဟလာပြိပခါတွေအချက်တဲတွေမှာနိုင်ငံတကာမှာဖြစ်နေတဲ့ရင်ဆိုင်နေရတဲ့ဖိအားတွေကိုဒီတံပြန်တဲ့နေရာမှာနောက်ပြီးတော့ဖြေရှင်းတဲ့နေရာမှာเนาะကျွန်တော်အမြင်အားဖြင့်တော့ဒီတန်ယုံနေရအခန်းကဏ္ဍအင်တာမှာအရေးကြီးတယ်လို့မြင်တယ်ဒါပေမဲ့လက်ရှိအခြေအနေအထိဟလာဘယ်လောက်ထိဒီနိုင်ငံတကာမှာရှိတဲ့တန်ယုံနေရထိထိရောက်ရောက်ဆောင်ရွက်ပေးနိုင်လဲဆိုတာကိုကျွန်တော်တို့မသိရဘူးမတွေ့ရဘူးနောက်တစ်ချက်ကပြည်တွင်းမှာကျွန်တော်တို့ဟာဟိုတွေးစည်းညီညွတ်မှုပေါ့လေเนาะကျွန်တော်တို့တွေးစည်းညီညွတ်မှုကိုအချက်ချက်နဲ့တိစောက်ထားနိုင်မှုလိုအပ်တယ်လို့မြင်တယ်အဲကျွန်တော်ဆိုလိုချင်တဲ့သဘောကကျွန်တော်တို့ကခုနဟိုဆရာမောင်မောင်ဆိုးပြောသားတယ်လို့ပဲဟလာကျွန်တော်တို့ဒီဒီမိုကရက်တစ်အင်အားစုတွေဘက်မှာလည်းပဲခုနပြောလို့အားနည်းချက်တွေရှိတယ်အားသာချက်တွေရှိတယ်အဲတက်မတော်ဘက်မှာလည်းအားနည်းချက်တွေအားသာချက်တွေရှိတယ်ဟောတိုင်းသားဒီအင်အားစုတွေပေါ်မှာလည်းအားသာချက်တွေအားနည်းချက်တွေရှိတယ်အဲ့တော့ဒီအစုအဖွဲ့သုံးခုစလုံးဟာကျွန်တော်တို့ညီညီညွတ်ညွတ်နဲ့ဟလာစပွဲဝိုင်းမှာထိုင်ပြီးတော့ပုံမှန်လင်းလင်းဆွေးနွေးအမြင်ပြန်နေဖို့လိုအပ်တယ်လို့မြင်တယ်နောက်ပြီးတော့အဲ့ဒီလိုလက်ချင်းချိန်ထားတဲ့အနေအထားမျိုးနဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဒီမိုကရေစီတည်ဆောက်ရေးလမ်းကြောင်းကိုဖော်ဆောင်နိုင်မယ်ဆိုရင်ကျွန်တော်တို့ဒီမကောက်ဘူးကျွန်တော်တို့ရဲ့မျိုးဆက်လာမယ့်မျိုးဆက်တွေအတွက်ဟိုအမခံချက်မြင့်မားတဲ့ဟိုလူဖွဲ့စည်းတစ်ခုကိုတည်ဆောက်နိုင်တယ်လို့ကျွန်တော်ကတော့အဲ့လိုသုံးသပါ
အခုဒီကနေ့ဗီဒီယိုရှင်းပြပါမယ်ပေါ့နော်ဥမ္မာမောင်ဆိုးတော့ဒေါက်တာရမီပြန်တော့အများကြီးပြည့်စုံပါ